ရန်ကုန်ပါဝင်မြို့နယ်တချို့မှာဒီကနေ့ပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြေနီကုန်းဂုံးတရာအောက်ကရင်တိန်ကင်ယုံမှာဖြစ်ခဲ့တဲ့ပေါက်ခွဲမှုမှာတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့တပ်မတော်ဆေးရုံမှာကုသပေးနေတယ်လို့စစ်ကောင်စီကပြောပါတယ်။သကိုင်းတိုင်းကတာမြို့အထက်ကတက်မှာလဲဒီမနက်အစောပိုင်းကပေါက်ခွဲမှုတခုဖြစ်ပွားခဲ့ပါတယ်။ပေါက်ခွဲမှုအခြေအနေတွေနဲ့အတူစစ်အာဏာသိမ်း၅လပြည့်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့မနက်၈နာရီခွဲဝင်းကျင်လောက်မှာရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မြင်းနီကုန်းဂုံးကျော်တံတားအောက်ကရင်ထိန်ရဲရုံမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီပေါက်ကွဲမှုအတွင်းမှာရင်ထိန်ရုံအဆောက်အဦပျက်စီးမှုတချို့ရှိခဲ့တယ်လို့ပေါက်ကွဲမှုကြောင့်လွင့်စင်တဲ့အဆာထိမှန်ပြီးတော့အမျိုးသမီးတဦးရဲ့နှစ်ဖူးမှာဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့အခြေအနေကိုတော့စမ်းကြောင်းမှာနေသူတဦးကအခုလိုပြောပြပါတယ
်။ကော်မန်ဒီတယောက်ကပန်ခွဲစားတွေစိုက်သွားတယ်လို့လည်းပြောတယ်ဗျ။ဟုတ်ရှင်းလာ25လောက်ကပြတ်သွားတာဆိုတော့လေ6လခွဲလောက်ထိကိုသူတို့လုံလုံလေးတင်ကျက်ထားတယ်ဗျ။လုံးဝကားတော့ကားလာရဲ့အကောင်ဖြစ်တယ်။ပေါက်ကွဲမှုကတော့ဟိုပြောရရင်ရှင်းရှင်းပြောရရင်အတန်ကတော့တော်တော်ကျယ်ဗျ။အတန်ကတော်တော်ကျယ်ဆိုအတန်ကတမိုင်နီးပါးလောက်သွားတယ်ဗျ။ဘာလို့ဆိုမြေနီကုန်းမှာပေါက်တဲ့စမ်းကြောင်းနဲ့ထိကိုတော်တော်လေးအတန်ကျယ်ပေါ့နော်။ပေါက်ခွဲအားကအော်တိကြိုက်အားကြတော့ဒီကောင်လေးစကန်းကအမှန်လေးတော်တော်များများကွဲတော့တယ်။နောက်ကအုံတင်ရလေးနည်းနည်းပြူသွားတယ်ပေါ့နော်။အဲ့လိုအနေသားတော့ရှိရပါဟုတ
်။လက်လုံးမိုင်းပောက်ကွဲမှုကြောင့်ရင်ထိန်ရဲရုံပျက်စီးခဲ့ရပြီးတော့ထိကြိုက်ဒဏ်ရာရတဲ့အမျိုးသမီးကိုတက်မတော်ဆေးရုံမှာဆေးကုပေးနေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။မိုင်းဖောက်ခွဲတဲ့တရခန်ကိုဖမ်းဆီးရမိနိုင်မှုစ조사နေတယ်လို့လည်းဆိုပါတယ်။ဒီကနေ့ဇူလိုင်လ၁ရက်နေ့ကတော့စစ်တပ်ကနေပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းလိုက်တာ၅လတင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်ရန်ကုန်မြို့မှာတော့ညနေပိုင်းဆန္ဒပြပွဲတစ်ခုမှာဆန္ဒပြသူလူငယ်တော်တော်များများပါဝင်ခဲ့ကြပါတယ
်။ကျွန်တော်တို့ဒီနေ့တပိတ်ရှင်ဆောင်မှာတော့ရန်ကုန်ရဲ့မြို့နယ်ပေါင်းတို့တပိတ်ရဲ့ပြီးရင်ကျွန်တော်တို့ကျောင်းသားသမဂ္ဂရေနော်ကျောင်းသားသမဂ္ဂတပိတ်ဒီနယ်ပေါင်းပြီးတော့ကျွန်တော်တို့ရန်ကုန်ရဲ့တင်းတင်းပြည့်ပြည့်နဲ့တပိတ်မှာနားမကြီးပေါ်မှာကျွန်တော်တို့ချီတက်ခဲ့ရ။အင်းအားနေနေတော့ကျွန်တော်တို့ဒါတော်ရန်ဒီပါလာဒီတော်ရယ်။အင်းကတော်ရန်ဒီပါဒီတော်ပြီးတော့ကျွန်တော်ပြီးမယ်ဆိုအိတ်ပါရှင်ကျွန်တော်ဟိုတိုင်းဟင်းသားအလန့်လေးလည်းပါလာမယ်။ပြီးရင်ကျွန်တော်ပါတီအလန့်လေးကျောင်းသားတမကအလန့်လေးပါလာမယ်။ကျွန်တော်ဒီ၅လပြည့်အချိန်ကြီးကျွန်တော်တို့ဒီရန်ကုန်ကတွေးမသေးဘူး။ဒါပြီးရင်ကျွန်တော်တို့ဒီစစ်အစိုးရပေါ့နော်။ကျွန်တော်တို့ဒီနေ့သူကအမိတုံတယ်။သူတို့စစ်အစိုးရလို့ခေါ်ရင်ကျွန်တော်တို့အကြီးအမင်းပြောလို့ကျွန်တော်ကဒီစစ်အစိုးရကိုဖက်ပြီးတော့ဆန့်ကျင်နေနေတယ်။စစ်တပ်ရဲ့အင်းကြီးရယ်။အပြီးတော့ကျွန်တော်နိုင်ငံတော်အလန့်ကကျွန်တော်မီးရှို့ပြီးတော့တပိတ်မောက်ဆန္ဒလာခဲ့ရ။အဲကျွန်တော်ဒီတပိတ်အောင်လာချိတနိုင်ကြီးရဲ့အရှိန်မှာလည်းအခုဘာဖြစ်လာလဲဆိုတော့ကျွန်တော်ဒီတပိတ်စစ်ချောင်းရဲ့ main လမ်းမယုံမှာရှိအကောင်းညာယုံမှာကျွန်တော်ခြေနဲ့စစ်သားရအရေဝတ်တင်ထွက်လာပြီးတော့ကျွန်တော်ဟိုဖြတ်သမျှကားတွေကိုကျွန်တော်ရှက်ပြီးတော့ကျွန်တော်ဆင်းခိုင်းတာမျိုးတွေပြီးကြရင်ဆက်လက်နဲ့ထောက်ပြီးတော့ကျွန်တော်ဟိုချင်းချောက်တာတွေအချင်းရှိလာရခဲ့။အဲစပိတ်နဲ့ဖြတ်သွားတော့အဲစပိတ်နဲ့မဟုတ်ဘူးတော့တက်နက်ထောက်ပြီးတော့ဖွင့်ရင်းနေလို့ပြီးတော့ဟိုအခုချိန်ကတော့ကျွန်တော်အခုချိန်ကတော့တို့တက်နက်ထောက်ချင်းချောက်ပြီးတော့ဆစ်ဆင်းနေတာမျိုးရှိပါရဲ့။
ဆန္ဒပြတဲ့စစ်ကြောင်းမှာရောင်စုံမီးခိုးထွက်တာတွေကိုမီးတုတ်တွေလို့သုံးခဲ့ကြသလိုတိုက်ပွဲတွေဖြစ်နေကြတဲ့နေရာတွေအတွက်အာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိပါတယ်ဆိုတဲ့ကြွေးကြော်တန်လေးနဲ့ချီတက်ဆန္ဒပြခဲ့ကြတာပါအာ
တင်းထားပါကိစ္စမင်းတို့နောက်မှာရောင်စုံရှိတယ်
အာတင်းထားပါမင်းတို့ရော
မင်းတို့နောက်မှာရောင်စုံရှိတယ်အ
ာ
တင်းထားပါမင်းတို့ရောမင်းတို့နောက်မှာရောင်စုံရှိတယ်
စကိုင်းတိုင်းကသာမျိုးအထက်ကတကြောင်းရှိမှလည်းဒီကနေ့မနက်အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီပောက်ကွဲမှုမှာတော့ထိခိုက်မှုမရှိခဲ့ဘူးလို့ကသာမျိုးကန်တူကပြောပါတယ်
။ကျွန်တော်တို့မနက်ကသွားလိုက်တဲ့အချိန်မှာအဲ့ဒီမှာဘုံပေါက်ကွဲထားတာကိုတောင်းပေါက်ဝအရှိရှိမှတော့နော်။တောင်းပေါက်ချောက်အရှိပါမှာအဲ့အုတ်နံရံလေးကိုဘုံပေါက်ကွဲထားအဲ့ဒါပဲတွေ့ရတယ်။အဲ့ဒါပဲတွေ့ရ။မရှိဘူးမနက်ပိုင်းစောရီဆိုတော့မနက်၄နာရီလောက်ဆိုတော့ဘာမှမဖြစ်ဘူး။ဘာမှလူမထီဘူး။တောင်းအရှိအအုတ်နံရံလေးပဲပေါက်ကွာလာပဲရှိရပါမှာဖြစ်ပြီအတင်းကြလောက်တာတော့မရှိဘူးဘာဘုံပေါက်ကွဲဆိုတော့သူ့ဘန်သူတို့မနေ့စောကြီးကွဲတယ်လာတယ်လာပြီးတော့တန်ရှင်းအနေနဲ့သူကရုံးမိုင်းရပါရှာဖွေရှင်းလင်းလောက်သွားပြီးပြန်သွားတာပေါ့လေ
ဆီယနာသိန်းနဲ့၅လတင်းတင်းပြည့်တဲ့နေ့မှာပဲဆီယနာရှင်စန့်ချင်းကြွေးကြော်တဲ့နေ့နဲ့မြန်မာနိုင်ငံတဝန်းကမြို့ရွာတချို့မှာလည်းဆန္ဒပြခဲ့ပါတယ်မန္တလေးကလေးမုံရွာသလင်းကြီးရင်းမပင်ရွာပေါင်းစုသပိတ်စစ်ကြောင်းဖားကတ်မကွေးဒဝဲမြိုင်စတဲ့နေရာဆုံးမှာလူထုကဆီယနာရှင်စန့်ချင်းကြောင်းခြိတဲ့ဆန္ဒပြခဲ့ကြပါတယ်ရှင်
နိုင်ငံဝန်ကပောက်ခွဲမှုနဲ့ဒီဆန္ဒပြပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြခဲ့တာဖြစ်ပါတယ်